မြန်မာနိုင်ငံမှာအစိုးရနဲ့လွှတ်တော်သေးရဲ့လုတ်ကင်မှုတွေကိုကြည့်ရတဲ့လောက်တော့ထူးခြားတဲ့နိုင်ငံရေးတိုးတက်မှုတွေကိုလက်တလောမြင်ရဖို့မရှိပဲလူထုကြားမှာမကျေနပ်မှုတွေတိုးပွားပြီးယုံကြည်မှုတွေနှဲပါလာတာကိုပဲတွေ့မြင်ရဖို့ရှိနေတယ်လို့ဩစတြေးလျနိုင်ငံရဲ့ပါလီမန်လွှတ်တော်တွင်ဆွေးနွေးပွဲတစ်ခုမှာအစိုးရအဖွဲ့ဝင်တွေတန်တမန်တွေနဲ့နိုင်ငံရေးပါတီဝင်တွေကသုံးသပ်ခဲ့ကြပါတယ်ဩစတြေးလျနိုင်ငံဆင်နီမြို့မှာရှိနေတဲ့မြမရေးရယုံတာဝန်ခံဒေါက်တာမြင့်ချိုကအခုလိုရှင်းပြပါတယ
်လက်ရှိဩစတြေးလျအစိုးရထဲမှာပါနေတဲ့နိုင်ငံရေးကောင်းဆောင်တွေရောအတိုက်ခံဘက်ကရောနှစ်ဖက်လုံးကမြန်မာနိုင်ငံရဲ့လက်ရှိအနေအထားကိုသုံးသပ်ထားတော့အကောင်းမမြင်ပါဘူးဗျတစ်ချက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးအပြည့်အနာစာအများကြီးရှိတဲ့ကိစ္စကိုလည်းသူတို့တော်တော်ဆေးပြတ်တယ်ရွေးကောက်ပွဲပြီးတဲ့အခါမှာလည်းဖြစ်ပေါ်လာတဲ့ဒီပါလီမန်နဲ့အစိုးရတည်ရဲ့ဖွဲ့စည်းပုံလုပ်ပုံကိန်းပုံတွေအားလုံးကလည်းသူတို့ညှော်လင့်သူတို့လို့မှမတွေ့ရဘူးဆိုတော့ဒီပုံမှာသူတို့ရေရှည်မှာတိုးတက်မှုဖြစ်ပေါ်လာမယ့်အလားအလာမရှိဘူးလို့သူတို့အနေနဲ့အဲ့ဒါလိုမြင်ပါတယ်တိုးတော်လေတစ်ဖက်ကနေသူတို့ပြောတာကတော့ဘလို့ဖြစ်ဖြစ်မြန်မာနိုင်ငံမှာဖြစ်လာတဲ့အာဏာပိုင်တွေနဲ့တိုက်ရိုက်သူတို့ဆက်ဆံသွားတဲ့ပိုင်းတစ်ပိုင်းရှိသလိုသူတို့ဘက်ကနေတောင်းဆိုမှုတွေမလိုက်လျောလို့ပေါ့နော်ဥပမာဒီမိုစီရရှိရေးဒုက္ခရေးဟာလာမြင့်တင်ရေးဒေါ်ဆန်းစုကြည်တို့နဲ့တကွနော်တိုင်းသာကောင်းဆောင်နဲ့တွေ့ဆုံဆွေးနွေးရေးမဖြစ်သမျှကာလပတ်လုံးနိုင်ငံချင်းသားတွေမလို့မြောက်မှကာလပတ်လုံးသူတို့လှုပ်ထားတဲ့ဒီဆန်ရှင်တို့ခေါ်တဲ့ပိတ်ဆို့မှုတွေကတော့သူတို့ရုပ်သိမ်းဖို့အလားအလာမရှိဘူးလို့သူတို့အနေနဲ့ပြောပွင့်လင်းလင်းပဲပြောပါတယ်ခင်ဗ
ျဟုတ်ကဲ့အစိုးရကဒေါက်တာမြင့်ချိုပြောသလိုဟိုလောလောဆယ်အခြေအနေကိုအကောင်းမမြင်ဘူးဆိုတဲ့အချက်မှာတော့ဒီစီဝိုင်းလောကနိုင်ငံရေးလောကမှာပြောကြသလိုပေါ့ရေခွက်တစ်ခွက်ကိုကြည့်လိုက်တဲ့အခါကျတော့ရေခွက်ကမပြည့်ဘူးလို့ပြောမလားတဝက်ပြည့်နေတယ်လို့ပြောသလားဆိုတဲ့အခြေအနေမျိုးမှရှိတာပေါ့အဲ့တော့ဒီဖြစ်နေသမျှအခြေအနေတွေအကုန်လုံးထဲမှာရသမျှအခြေအနေနဲ့ဒီတဲ့ပို့ပြီးတိုးတက်အလောင်းလှုပ်ပေးနိုင်မယ်ဘာတွေလှုပ်ပေးနိုင်မယ်ဆိုတဲ့အခြေအနေမျိုးတွေရောဆွေးနွေးတာရှိသလားခင်ဗ
ျလက်ရှိဩစတြေးလျအစိုးရအနေနဲ့မြင်တာကတော့အပြောင်းလဲကပြည်တွင်းမှာရှိတဲ့လက်ရှိအာဏာရတဲ့နော်အစိုးရကိုယ်တိုင်ပြောင်းလဲခြင်းနဲ့ဆန္ဒရှိဖို့လိုတယ်နောက်တစ်ချက်ကဒေသဆိုင်ရာအာဆီယံအဖွဲ့အစည်းကြီးရဲ့တိုက်တွန်းလှုပ်ဆောင်မှုတွေလည်းအများကြီးပါဝင်ဖို့လိုတယ်နောက်တစ်ချက်ကဒေသဆိုင်ရာအင်အားကြီးနိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်ပါဝင်ရေးကြီးတဲ့ထိုင်းနိုင်ငံတို့လိုပေါ့နော်ဒီဘွားရေးဟာလာမိဖက်ကြီးအဲ့ဒီနိုင်ငံတွေကလည်းပဲတိုက်တွန်းပြီးတော့ပူးပေါင်းဆွေးနွေးမှုတွေအများကြီးရှိမှသာလျှင်မြန်မာနိုင်ငံရဲ့ဒီအပြုသဘောဆောင်တဲ့တိုးတက်မှုတွေကိုတွေးရမယ်လို့မြင်တယ်။ဩစတြေးလျအနေနဲ့ကတော့ပထဝီနိုင်ငံရေးကဝေးကွာနေတော့ညာလည်းပဲမြန်မာနိုင်ငံရဲ့အင်ဂျင်နိုင်ငံတွေနဲ့ရောမြန်မာနိုင်ငံရဲ့စီးပွားဘက်နိုင်ငံတွေနဲ့ရောဩစတြေးလျကရင်းနှီးမှုရှိတဲ့ပုံမှာတော့ဖြစ်အဲ့ဒီနိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်ဆိုရင်တော့တစုံတရာတော့တိုးတက်မှုကိုပေါ်ဆောင်နိုင်မယ်လို့တော့သူတို့ညွှန်လင့်ပါတယ်။ဒါပေမဲ့အတိထားပြီးတော့ညွန်နေတာမျိုးပဲဖြစ်ပါတယ
်ဟုတ်ကဲ့ဩစတြေးလျဒီလက်တွေ့ဒီနေရာပထဝီအနေထားရဆိုရင်အာရှနဲ့အနီးစပ်ဆုံးပေါ့နော်အာရှဒေသလို့တော့သူတို့ပြောလို့ရတဲ့အခြေအနေဖြစ်နေတော့အာရှဒေသတွင်နိုင်ငံရေးစီးပွားရေးဒီစီးရေးအခြေအနေအလုံးမှဒီအရေးပါတဲ့အခန်းကဏ္ဍတစ်ခုမှလည်းနေရာယူထားပါတယ်အထူးသဖြင့်ဒေသတွင်လူအခွင့်အရေးနဲ့ဒီမိုကရေစီမြင့်တည်ရေးလုပ်ငန်းတွေမှာအတော်လေးကိုဟိုတက်တက်ကြွကြွလှုပ်ဆောင်ပေးတဲ့ဆိုတဲ့နိုင်ငံပေါ့နော်မြန်မာပြည်မှာဆိုလို့ရှိရင်လည်းဟိုးတစ်ချိန်တုန်းကဆိုလို့ရှိရင်လူအခွင့်အရေးမြင့်တင်ရေးသင်တန်းတို့နောက်ပြီးတော့တိတ်မကြသေးခင်နှစ်တွေအတွင်းမှာပဲမြန်မာနိုင်ငံဒီမိုကရေစီရေးဖွံ့ဖြိုးဖို့သတင်းချဲ့လက်တွေပုံမပံ့ပိုးပေးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ဒီ ABC Australia Radio အသံလွှင့်ဌာနမြန်မာပိုင်းအစီအစဉ်တွေကိုလွှင့်ပေးတာတွေပါကြီးလှုပ်လာခဲ့တယ်လေအဲ့တော့ဒီအပြင်တခြားဗာရီမြန်လှုပ်ပေးနိုင်တာတွေရှိနေသေးတယ်ခင်ဗ
ျဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဩစတြေးလျရဲ့စဉ်းစားချက်ကပါလဲဆိုတော့မြန်မာနိုင်ငံမှာဒီမိုစီထွန်းကားရေးလူခွင့်ရေးမြင့်တင်ရေးနောက်မြန်မာပြည်သူပြည်သားတွေရဲ့စီးပွားရေးလူမှုရေးနိုင်ငံရေးနော်အထွေထွေပေါ့ဗျာအဲ့ဒါနဲ့ပတ်သက်တဲ့အကူအညီတွေကိုနော်ပုံမူပြီးတော့ကူညီပေးနိုင်ရေးဆိုတဲ့အပိုင်းကအခြေခံအဖြစ်သူတို့နိုင်ငံခြားရေးမူဝါဒမှာအဓိကထားပါတယ်ဒါပေမဲ့ပို့ပြီးတော့ထူးခြားတာကမြန်မာနိုင်ငံထဲမှာဖြစ်ဖြစ်နေတဲ့ဒီပြည်တွင်းပြဿနာရဲ့အကျိုးဆက်တွေဖြစ်တဲ့မူရစီးပွားတွေထုတ်လုပ်ပြီးတော့ဒေသကိုရောင်းချဖြန့်ဖြူးနေတာနောက်လူကုန်ကူးမှုလုပ်နေတာနောက်အချမ်းဖက်မှုတွေကြောက်ပေါ့ဗျာဟိုတိုင်းသားလူမျိုးစုတွေအစုလိုက်ဖြုံလိုက်နေစားကိုဖျက်ချော်ပြီးတော့ဒေသကိုထွက်ပြေးလာတာနောက်ဆုံးများဒီလှေတွေတင်မောတွေနဲ့တော့မှခိုးပြီးတော့ဩစတြေးလျရောက်အောင်ပြေးလာတဲ့ဥစ္စာတွေအားလုံးဟာပထဝီနေထိုင်ရဝေးတော်ညာလည်းပဲဒေသထဲမှာဒါတွေကိုထိခိုက်လာရင်ဩစတြေးလျလည်းပဲဒါကိုထိခိုက်လာတဲ့ကြောင့်သူ့ရဲ့အကျိုးစီးပွားလို့သတ်မှတ်ပါတယ်ဒါကြောင့်မို့လို့ဒီအကျိုးစီးပွားတွေအားလုံးကိုရှေ့ရှုပြီးတော့ဒီနာဖတ်တုံးကလည်းပဲသူတို့ရဲနဲ့ပတ်သက်တဲ့ကိစ္စတွေမှာပူပေါင်းဆောင်ရွက်ပြီးတော့မူစီဝတ်တက်ဖြတ်တာတွေလုပ်တယ်လူခွင်နဲ့ပတ်သက်ပြီးတော့လည်းရာရှိတွေကိုတင်နန်းပေးတာတွေလုပ်တယ်တပည့်အာဆီယံနဲ့ပူပေါင်းပြီးတော့ပါဗျာအာဆီယံရဲ့ခေါင်းစဉ်အောက်မှာအချမ်းဖက်နော်နေနေမှုကိစ္စနဲ့ပတ်သက်တဲ့တင်ဒန်းတွေလူကုန်ကူးမှုနဲ့ပတ်သက်တဲ့နော်တိုက်ဖြတ်ရေးတင်ဒန်းတွေမူစီဝတ်နဲ့ပတ်သက်တဲ့ကိစ္စတွေသူတို့အများကြီးလုပ်ပါတယ်ခင်ဗျတိုးတော်လည်းပဲအဲ့ဒါလို့လုပ်ပေရင်လည်းပဲ တို့ထင်တို့ဒီမြန်မာနိုင်ငံကအာဏာပိုင်တွေကဒီနိုင်ငံတကာရဲ့စဉ်းစားတွေးခေါ်ချက်တွေကိုအလေးထားတာမျိုးမရှိဘဲနဲ့အကူအညီပဲယူပြီးတော့လှုပ်ချင်တာလှုပ်တဲ့ခါကျတော့တို့ပေးတဲ့အကူအညီတွေဟာအလားသာဖြစ်ကုန်တော့တို့မြင်ရတယ်ဗျ။ဒါကြောင့်မို့လို့တို့မူဝါဒတွေကတော့ကြဲကြဲပြန့်ပြန့်တို့ဒေတာတစ်ခုလုံးကိုခြုံပြီးတော့ချမှတ်ထားတဲ့အတွက်ကြောင့်ကောင်းပါတယ်။သို့သောအဲ့လိုမျိုးကောင်းတဲ့ policy ကိုချမှတ်တဲ့ညမှာတော့တကယ်နော်ဒီတောင်းဝန်ရှိတယ်မြန်မာအာဏာပိုင်တွေကလည်းအပြည့်အဝပူပေါင်းလုပ်ဆောင်မှုရှိဖို့လိုပါတယ်အဲ့လိုမလုပ်ရင်တော့သူတို့ကူညီတာကတော့အသေးသေးတုံ့ပဲအရာရောက်မှာမဟုတ်ဘူးခင်ဗ
ျအခုလက်ရှိအားဖြင့်ပေါ့နော်ဟိုပြည်ပနိုင်ငံရဲ့ခြားကိုပေးပို့တဲ့ဩစတြေးလျရဲ့အကူအညီတွေထဲမှာဗမာနိုင်ငံကိုဘယ်လောက်သွားတယ်လဲနောက်ပြီးတော့ဟိုလက်တွေ့သူတို့ရဲ့မြန်မာနိုင်ငံအတွင်းမှာဖွံ့ဖြိုးတိုးတက်ရေးနဲ့လူ့ခွင့်ရေးအတွက်အကူအညီတွေကဘယ်လောက်အတိုင်းအတာတည်ရှိနေတယ်လဲ
ဟုတ်ကဲ့ဆောဆောကျွန်တော်တင်ပြသူတို့ဒီဩစတြေးလျအစိုးရရဲ့နိုင်ငံကြေးမှုဝါဒမှာကဒီနိုင်ငံခြားဒီဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကတော်တော်လေးကိုရေးပါတဲ့ညမှာရှိပါတယ်မြန်မာနိုင်ငံခြားတဲ့ခါကျတော့ဟိုတုန်းကဒီကူညီတွေကိုတချို့ပေးခဲ့ဘူးပြင်မဲ့လူခွင့်ချိုးဖောက်မှုတွေကြောင့်သူတို့ရပ်ထားတာတွေရှိပါတယ်အနောက်ပိုင်းမှာတော့ဒီလူသားချင်းစာနာတဲ့အကူအညီဖြစ်နေပေါ့ဗျာမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံချင်းသားတွေကိုစောင့်ရှောက်တဲ့ကိစ္စမှာကူညီပေးတဲ့ ICRC ကိုသူတို့ရမုံငွေတွေထည့်ဝင်တယ်နောက်ကုလသမဂ္ဂအေဂျင်စီတွေမှာရမုံငွေတွေထည့်ဝင်ပြီးတော့မြန်မာနိုင်ငံကနော်လူမှုရေးကျန်းမာရေးပညာကိစ္စတွေမှာသူတို့ကူညီတယ်အနောက်ပိုင်းကျတော့အခု scholarship program တွေပေါ့သူတို့ဖန်တီးလာပြီးတော့မြန်မာပြည်သူတွေတဲကထူးချွန်တဲ့နော်ကျောင်းသူကျောင်းသားတွေဘွဲ့ရတဲ့သူတွေပါတကူဘွဲ့နော်တက်လာနိုင်တဲ့ပုံကိုယ်တွေကိုသူတို့ scholarship တွေပေးဖို့ကိစ္စတွေသူတို့ဒီငွေချေးတွေသူတို့တတ်မှတ်ပေးလာတာတွေရှိပါတယ်ခင်ဗျဒီငွေချေးတွေအကုန်လုံးကလည်းသူတို့ကတစ်ဖက်ကနေပြန်ကြည့်ရင်မြန်မာနိုင်ငံရဲ့ကျန်းမာရေးမှာရင်းနှီးမြှုပ်နှံဖို့ပညာရေးမှာသူတို့နော်ကူညီဖို့နောက်ဆိုင်ပြူရီကိစ္စတွေမှာကူညီဖို့နောက်ပြပမှာထူးခြားတဲ့เนาะဒီပညာရေးတွေကိုရအောင်ပေါ့เนาะသူတို့နည်းနည်းပေးနိုင်ဖို့ကူညီပေးဖို့ဒီဥစားတွေလုပ်တယ်လက်စားဒေသမှာဆိုရင်ဒုက္ခသည်တွေကိုပေးတဲ့အကူအညီတွေကိုသူတို့တိုးမြှင့်ပေးနေပါတယ်เนาะ scholarship program တွေလည်းသူတို့စဉ်းစားနေပါတယ်အဲ့လိုနည်းနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုပြည်တွင်းကလူထုကနေစားမှာရှိတဲ့ဒုထုတွေကိုတော့သူတို့အများကြီးကူညီပေးဖို့เนาะဆိုမချက်ချတာတာတွေကျွန်တော်တို့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ကျွန်တော်မေးသွားတဲ့အချက်တည်းမှာဟိုအထူးသဖြင့်လူခွင့်ရေးနဲ့ဒီမိုကရေစီဖွံ့ဖြိုးရေးအတွက်ကိုရည်ရွယ်ပြီးတော့ ABC Australia Radio ကနေပြီးတော့မြန်မာပိုင်းအစီအစဉ်တွေထုတ်လွှင့်ပေးနေတာ ਈ နဲ့ပတ်သက်လို့ရောဘယ်လောက်ထိအခုနောက်ပိုင်းမှာဟိုတိုးချဲ့ဖို့တွေထိရောက်မှုတွေရှိလားမြင်ရနေပြီလဲခင်ဗျဟ
ုတ်ကဲ့အဲ့ဒီ ABC မြန်မာပိုင်း Radio ကတကယ်တော့တမန်ကြောင်းပြန်ကြည့်ရင်လွန်ခဲ့တဲ့1990နောက်ပိုင်းတုန်းကဒေါ်အောင်ဆန်းစုကြည်ကို Australia တက်ကတူကနေဂုံတူးဆောင်ပါတကူဘက်ပေးတုန်းကဒေါ်ဆန်းစုကြည်ကတုံဝန်လွားပို့တဲ့ထဲမှာဩစတြေးလျအစိုးရကမြန်မာပြည်သူတွေကိုကဘာကြီးမှာဖြစ်ပျက်နေတဲ့အခြေအနေတွေအားလုံးသိအောင်ဆိုပြီးတော့ဒီသတင်းမီဒီယာတစ်ခုပေါ့ရေဒီယိုတစ်ခုကိုနော်ချပတ်ပေးပြီးတော့ဆောင်ရွက်ပေးဖို့ဆိုပြီးဒေါ်ဆူကတိုက်တွန်းခဲ့ဘူးတယ်ခင်ဗျအဲ့ဒီတုန်းကတော့ဗျာဟိုအစိုးရတွေကအမျိုးမျိုးပြောင်းနေတဲ့ပုံမှာတော့အာယုံသိပ်ဆိုင်ခဲ့ဘူးပေါ့နောက်ပိုင်း Labor Party တက်လာတဲ့ခါကျတော့ Labor Party ကဒါကိုလေးထားပြီးတော့ဒေါ်ဆန်းစုကြည်ကိုနော်ဒီထောက်ခံအားပေးတဲ့အနေနဲ့ဆိုပြီးတော့ဒီစီစဉ်ကိုငွေကြီးအများကြီးကုန်ခံပြီးတော့သူတို့တိဆောက်ခဲ့ပါတယ်။ခဏိဆိုရင်ဒီရေဒီယိုအစီအစဉ်ကနေမြန်မာနိုင်ငံတွေကိုအဓိကနော်ဟိုဥတီပြီးတော့နိုင်ငံသားမှာဖြစ်ပျက်နေတဲ့ပညာရေးကိစ္စတွေ၊ကျန်းမာရေးကိစ္စတွေ၊နိုင်ငံရေးကိစ္စတွေ၊နိုင်ငံသားဆက်ဆံရေးကိစ္စတွေလူကြီးလူငယ်တိတိတိထက်တဲ့ကတွေအားလုံးကိုဒီဘက်ကနေမြန်မာလူသူတို့ပြုစုပြီးတော့ထွင်ပေးနေတာကိုတွေ့ရတော့ထိရောက်တယ်လို့ကျွန်တော်အနေနဲ့အဲ့လိုယူဆပါတယ်ခင်ဗျ
။ဒီအခုနောက်ပိုင်းမြန်မာနိုင်ငံမှာဖြစ်လာတဲ့လွတ်တော်တဲ့နိုင်ငံရေးအခြေအနေဘက်ကိုပြန်သွားအောင်ပါ။အထူးသဖြင့်ဩစတြေးလျနိုင်ငံကဒီအင်ဒိုနီးရှားနဲ့နီးစပ်တဲ့နိုင်ငံပေါ့နော်အာရှတိုက်ဘက်ကဆိုရင်အင်ဒိုနီးရှားဩစတြေးလျနဲ့ကပ်နေတဲ့တော်တော်လေးနီးစပ်တဲ့နိုင်ငံဆိုတော့အင်ဒိုနီးရှားမှာဖြစ်ခဲ့တာတွေနဲ့ပတ်သက်လို့အင်ဒိုနီးရှားရဲ့အခြေအနေနဲ့ပတ်သက်လို့ဆိုရင်ဩစတြေးလျနိုင်ငံဟာအများသောအားဖြင့်အနီးကပ်ကိုဟိုထဲထဲဝင်ပါဝင်ပြီးတော့ဟိုပတ်သက်ခဲ့တဲ့နိုင်ငံတခုလည်းဖြစ်တယ်လေအဲ့တော့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးသမိုင်းကြောင်းကိုအနီးကပ်မြင်ခဲ့ရတယ်အထူးသဖြင့်ဒီလွှတ်တော်ထဲမှာစစ်ဘုတ်တမတ်သားပါတဲ့လွှတ်တော်ပုံစံရဲ့အကျိုးအပြစ်တွေကိုအဓိကမြင်ခဲ့ရတဲ့နိုင်ငံတစ်ခုအနေနဲ့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေပေါ့မြန်မာနိုင်ငံရဲ့အခြေအနေအရလည်းတကယ်တမ်းကြာလို့ရှိရင်တစ်ချိန်ကအင်ဒိုနီးရှားရဲ့ဒီစစ်ဘုတ်တမတ်သားပါတဲ့လွှတ်တော်ပုံစံကိုအတူယူထားတာဆိုတော့ဩစတြေးလျနိုင်ငံအနေနဲ့သူတို့ရဲ့မြင်တွေ့ခဲ့ရတဲ့အခြေအနေတွေပေါ်မူတည်ပြီးတော့မြန်မာနိုင်ငံအပေါ်ဘယ်လိုတွေများအကြံပြုနိုင်မယ်လို့ထင်တယ်ခင်ဗျာ
ဩစတြေးလျကမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့အင်ဒိုရှားနိုင်ငံရဲ့သူတို့မတူဘူးလို့ခွဲခြားပြီးမြင်ပါတယ်အပေါ်ယံကြောကြည့်မယ်ဆိုရင်တော့အဲတမရဆူဟာတူတူလုတ်ခဲ့တဲ့ကိုကာပါတီပုံစံမျိုးတွေနော်နောက်စစ်တပ်ရဲ့နော်ကဏ္ဍနှစ်ခုမှာဥဆောင်တဲ့ကိစ္စအနေနဲ့ပတ်သက်ပြီးတော့လုတ်ခဲ့တာတွေ မြန်မာနိုင်ငံမှာလည်းအဲ့ဒီတိုင်းပဲလုပ်နေတယ်ထင်ရပေမဲ့တကယ်တမ်းကြားတဲ့ခါကျတော့အင်ဒိုနီးရှားစစ်တပ်တဲ့မှာရှိတဲ့နော်တပ်မတော်သားတွေကအာနာကိုစိတ်တစ်ပိုင်းအဖြစ်ယူထားပေမဲ့တိုင်းပြည်ကောင်းကျိုးကိုလည်းတစ်ဖက်ကနေစဉ်းစားနေတာရှိတယ်။နောက်တစ်ချက်ကအင်ဒိုနီးရှားဆိုတဲ့အစိုးရကပြည်ပမှာရောက်နေတဲ့တကယ်ပညာတတ်နော်အတိုင်းဝိုင်းတွေကနေတိုင်းပြည်အတွက်အကျိုးရှိမဲ့သူတွေကိုနော်ပြန်လည်ခေါ်ယူပြီးတော့လုပ်ပိုင်ခွင့်တွေကိုတည်ကြကြပေးပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးလူမှုရေးကျန်းမာရေးတွေနိုင်ငံရေးတွေဥမို့လာအောင်သူ့အနေနဲ့အများကြီးလမ်းဖွင့်ပေးတာတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာကြာတော့အခုတိုင်းပြည်ကိုအုပ်ချုပ်နေတဲ့ဗိုလ်ချုပ်ကြီးတွေဗိုလ်ချုပ်ကြီးကလားလူထွက်တွေအကုန်လုံးဟာအင်ဒိုနီးရှားစစ်ဘုတ်တွေနဲ့မတူဘူး။နော်သူတို့မှာနိုင်ငံတကာအထွေထွေနဲ့နေတယ်။ဘုသူရတဲ့ခေါင်းပါတယ်။ငါတကောကလည်းတအားကောတဲ့ခါကြာတော့အင်ဒိုနီးရှားဗိုလ်ချုပ်ကြီးတွေလိုအမြင်မကျေတဲ့အပေါ်မှာအင်ဒိုနီးရှားနိုင်ငံရဲ့ပြောင်းလဲမှုအလင်းတိုင်းပေါ့နော်မြန်မာနိုင်ငံကပြောင်းလဲမယ်လို့တော့ဩစတြေးလျအစိုးရကမယူဆဘူးခင်ဗျဘုနေပြောရင်အင်ဒိုနီးရှားကိုနော်သူတို့အနေနဲ့ကြည်တာတစိတပိုင်းအားဖြစ်တော့နော်အာဏာရှင်နိုင်ငံဆိုပေမဲ့ပြောင်းလဲမှုတွေအများကြီးဖြစ်နိုင်ကြီးကိုသူတို့တွေ့တယ်မြန်မာနိုင်ငံမှာကြတော့ဒီဗိုလ်ချုပ်ကြီးတွေဟာနော်ဒီအမျိုးသားရေးကိုနော်ရှေ့တန်းတင်တယ်အောင်ပြပြီးတော့တခက်ပုဂ္ဂလိကယူဖို့ပဲဦးစားပေးလွှင့်နေတာကိုတွေ့တဲ့ခါကျတော့အင်ဒိုနီးရှားရဲ့အတွေ့အကြုံကိုပမာဗိုလ်ချုပ်တွေကလိုက်နာမယ်တို့သူတို့မယုံကြည်ဘူး။
အဲတော့အင်ဒိုနီးရှားမှာလို့အနှစ်20ကျော်30အတွင်းမှာစစ်တပ်ကြီးဆိုတဲ့ပုံစံကနေပြီးတော့တဖြည်းဖြည်းရွေးလျောပြီးတော့တကယ်တမ်းဒီမိုကရေစီပုံစံမျိုးမြန်မာနိုင်ငံမှာရောက်လာမယ်လို့ဩစတြေးလျနိုင်ငံဘက်ကမမျှော်လင့်ဘူးပေါ့။
ဩစတြေးလျကတော့အဲ့ဒါလိုတော့မမျှော်လင့်ဘူးခင်ဗျ။ဒါပေမဲ့မဖြစ်နိုင်ဘူးလို့လည်းသူတို့အနေနဲ့ယတိပြတော့သူတို့ညင်းတာတော့မရှိပါဘူးခင်ဗျ။တစ်ဖက်မှာအဲ့ဒါလိုမျိုးအပြင်ကနေဖိအားပေးသလိုပဲပြည်တွင်းမှာရှိတဲ့နော်လွတ်တော်တွင်လွတ်တော်ပြင်ကရှိတဲ့အင်အားစုတွေကိုပို့ပြီးအားကောင်းလာအောင်နိုင်ငံတကာနဲ့ပို့ပြီးထိဆက်ပြီးလှုပ်ရှားမှုတွေကိုခြေပြန့်ပြန့်ထိရောက်လုပ်နိုင်အောင်တော့အားပေးဖို့လိုတယ်ဆိုတာမျိုးသူတို့ယူဆတယ်။ဥပမာဖြစ်ဇင်ဘာဘွေမှာဆိုရင်ဒီမိုစီအတိုက်ခံအင်အားစုတွေရဲ့လှုပ်ရှားမှုတွေကိုနော်ဒေါ်လာတန်းတို့ချပေးပြီးတော့ဒီဇိုင်းမမကူညီနေတာမျိုးတွေသူတို့ရှိတယ်။မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဒီမိုစီလှုပ်ရှားမှုတွေတော့ကိုနော်ပြည်ပကဩစတြေးလျအစိုးရကနေဒီမိုစီဖန်ဆိုပြီးတော့ချပေးဖို့ကျွန်တော်တို့စူးစမ်းဘူးတာတွေရှိပါတယ်။တစ်ဖက်ကအနာပိုင်းတွေကိုပဲဟလာနားချတာတို့တိုက်တွန်းတာတို့အပြစ်ပေးရတို့လုပ်လို့မလုံလောက်ဘူးခင်ဗျအแท้မှရှိတဲ့လူတုနဲ့အင်အားစုတွေကိုလည်းပို့ပြီးအားကောင်းလာအောင်ဒီပေါင်းစုံနဲ့ကူညီပံ့ပိုးထောက်ခံဖို့လည်းလိုအပ်တယ်လို့ကျွန်တော်တို့ယူဆတယ်ခင်ဗ
ျဩစတြေးလျနိုင်ငံဆင်ဒီမြို့မှာရှိတဲ့မြမရေးရယုံတာဝန်ခံဒေါက်တာမြင့်ချိုနဲ့ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်တန်းလွင်ထုံးပါခင်ဗျ